ယောဘာနိုင်ငံတွေဘက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေပြီးတော့မနေ့တောက်ကြနေ့ကတော့ပြင်သစ်အီတလီနဲ့ရုရှားနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းတွေစံချိန်တင်ခဲ့ပါတယ်။ပြင်သစ်နိုင်ငံမှာကြာသပတေးနေ့ကကူးစက်သူ 9,800 နဲ့နေ့စဉ်ကူးစက်မှုနှုန်းအများဆုံးစံချိန်တင်ခဲ့ပြီးတဲ့နောက်မနေ့ကတော့ကူးစက်သူ 6,486 ရောက်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာထပ်ပြီးတော့စံချိန်တင်ခဲ့ပါတယ်။ဒါပြင်သေဆုံးသူလည်းနောက်ထပ် 828 ရောက်ရှိခဲ့ပါတယ်။အီတလီမှာတော့မနေ့ကကူးစက်သူ 38,109 ရောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်ခဲ့ပြီးတော့ရုရှားနိုင်ငံမှာလည်းကူးစက်သူ 9,582 ရောက်နဲ့အများဆုံးစံချိန်တင်ခဲ့ပါဗျ။ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ဗြိတိန်နိုင်ငံကဂျာတာရီနေ့ကစပြီးသတင်းပတ်၄ပတ်ကြာလူတွေကိုအပြင်မထွက်ပဲအိမ်ထဲမှာနေကြဖို့ကန့်သတ်လိုက်သလိုဂရိနိုင်ငံကလည်းဒီနေ့ကစပြီးတော့သတင်းပတ်၃ပတ်အပြင်မထွက်ကြဖို့အမိန့်ထုတ်လိုက်ပါတယ်။ဒါပြင်ဒန်မတ်နိုင်ငံကသားမွေးထုတ်တဲ့နေရာနှစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒန်မတ်နိုင်ငံကနေဗြိတိန်နိုင်ငံကိုလာမဲ့သူတွေအနေနဲ့14ရက်ကြာတည်ထောင်ခွင့်နေရာမှာဖြစ်တဲ့ဆိုပြီးတော့ကန့်သတ်လိုက်ပါတယ်။ဒန်မတ်နိုင်ငံကသားမွေးထုတ်တဲ့မင်းအကောင်လေးတွေမှာသတိပြောင်းနေတဲ့ကိုရိုနာဗိုင်းရပ်စ်ပုံစံမျိုးတွေတွေ့ရပြီးတဲ့နောက်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မင်းကောင်ရီ15သန်းကျော်ကိုလည်းတုတ်တင်သွားမှာဖြစ်တယ်လို့ဒန်မတ်နိုင်ငံကကြေညာပါတယ်။အဲဒီသားမွေးထုတ်တဲ့မြောက်ပိုင်းဒေသကလူ3,000ကျော်ကိုလည်းအိမ်ထဲကနေအပြင်မထွက်ကြဖို့ကိုအာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်ခင်ဗျာ။